စံတင်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ထိနာခဲ့တဲ့မူဆယ်နေဇက်ကုံတရေးဟာပုံမှန်ပြန်ဖြစ်လာပေမဲ့မြန်မာသွင်းကုန်တွေကိုတရုတ်နိုင်ငံဘက်ကကန့်သတ်လာတာဈေးကစားတာတွေကြောင့်ကုန်သွယ်ရေးမငြိမ်မမျှဖြစ်နေတဲ့အကြောင်းမူဆယ်ကုံတွေကပြောကြပါတယ်။စံပါဝင်အရင်ကပို့ပေးနေတဲ့ကုန်ပစ္စည်းတွေကိုတရုတ်ဝင်ပြန်ပြီးတော့တင်ပို့နိုင်အောင်မြန်မာဘက်ကအစိုးရချင်းညှိနှိုင်းတာတွေအများဆုံးအကောင့်ထဲပေါ်ပေးဖို့ကုန်တွယ်တွေကလိုလားနေကြပါတယ်။မူဆယ်ကုန်တွယ်ရေးချင်းတွေကိုမြင့်မြတ်ထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကပြောပြပေးပါပါရှင်
။မြန်မာပြည်ကအဓိကကုန်တွယ်ရေးလမ်းကြောင်းမှာရောက်ပိုင်းလက်နက်ကင်ဖွဲ့ရည်နဲ့တပ်မတော်ကြားတိုက်ပွဲတွေသိမ်းမရှိရတဲ့နောက်ပိုင်းနယ်စပ်ကုန်တွယ်ရေးပြန်ကောင်းလာမယ်လို့မျှော်လင့်ခဲ့ပေမဲ့တရုတ်နိုင်ငံဘက်ကစံအပါဝင်မြန်မာဘက်ကတခြားစိုက်ပျိုးရေးထုတ်ပုံများပြားကိုကန့်သက်ပိတ်ဆို့မှုတွေကြိုးလုံးလာတာကြောင့်မူဆယ်နယ်စပ်ကုန်တွယ်ရေးမှာမြန်မာဘက်ကထိခိုက်ရင်းနာမှုတွေရှိပါတယ်။တရုတ်ကမြန်မာနိုင်ငံထဲတင်ပို့နေတဲ့ကုန်စည်ပမာဏကအရင်ကတည်းကပုံများလာပြီးနဲ့မြန်မာကတော့စိုက်ပျိုးရေးထုတ်ပုံတွေကိုပဲတရုတ်ကိုအားထားတင်ပို့နေရတာပါ။တရုတ်ဘက်ကကန့်သက်ထားတဲ့ပြည်တွင်းထုတ်ပုံပစ္စည်းတွေဟာတရားမဝင်လမ်းကြောင်းကနေသွားနေတဲ့အတွက်ဒါတွေကိုလည်းတရားဝင်လမ်းကြောင်းကနေတင်ပို့နိုင်အောင်ဆောင်ရွက်သင့်ကြောင်းမူဆယ်နန်းထန်းနယ်စပ်ကုန်သွယ်ရေးအသင်းရဲ့တာဝန်ရှိသူတို့ဖြစ်သူဦးဆိုင်ခင်မောင်ကပြောပါတယ်
။ကုန်သွယ်ရေးအနေထားလေဘယ်လည်းမဖြစ်ဘူးကွာ။တစ်ပတ်ဆောင်နေစမ်း။ကုန်သွယ်မှုမှာကျွန်တော်တို့ကအနောက်ရက္ခဏာပြတော့ပါ။အဲလိုဖြစ်တာကလည်းကျွန်တော်ကတော့ပို့ကုန်တွေငိုတဲ့ရှိတာစိုက်ပျိုးရေးပို့ကုန်တွေ၊ဇယားထွက်ကုန်ပို့ကုန်တွေတော်တော်ကိုသူတို့ကစကြောင်းမျိုးမျိုးနဲ့ထိန်းချုပ်လိုက်တာလား။အဲ့ဒီအနေဓာတ်တွေကြောင့်အမှန်တိုင်းပြောရရင်ကျွန်တော်ခက်ပို့ကုန်ကတရားဝင်ပို့ကုန်တွေအမေတွေသုံးချက်လိုက်နိုင်လဲဆိုခုမှလျှောက်တန်းတထွန်းရနော်နောက်ပြီးတော့တရားတွေကန်တက်ကုန်လေအာကိုယ်ပဲကိုထုတ်နေတာပဲအဲ့ဒါကိုအခွင့်ရအောင်တရားဝင်ကြည့်တော့အဲဒီနည်းလမ်းဆရာကျန်ကြည့်နိုင်တော့မဆိုးဘူ
းအခုရပိုင်းတွင်မူဆယ်ဘက်ကိုတက်သွားရင်ပြည်တွင်းကဖျဲကျင်ကားပြီးအရောက်မထွက်လို့တောင်းတင်နေပါတယ်ဒါကလည်းပြည်တွင်းဖျဲသည်ရဲ့အရေးသွေးကြောင့်လို့တရုတ်ကုန်ပယ်ရီကပြောတယ်လို့တရုတ်ပြည်တွင်းမှာလည်းဖျဲသည်ကအထွက်ကောင်းနေတဲ့အခြေအနေဖြစ်ပါတယ်လက်တော်ဖျဲသည်ဇေဝအခြေအနေကိုမူဆယ်တရားကမှကုန်တွယ်ရေးစကန်ကမိမ့်မိမ့်တတိယပွဲရုံပိုင်ရှင်ဒေါ်အေးအေးဝင်းကအခုလိုရှင်းပြပါတယ်
။တရုတ်ဘက်ကအခုကသူတို့ရောင်းအားလည်းမကောင်းဘူး။ပြီးတော့တရုတ်ပြည်တွင်းကလည်းပေါ်နေရလေ။အဲ့တော့တချို့ဝယ်လဲဒီကြတော့သူကတရုတ်ပြည်မှာပဲဝယ်နေတာတင်နေတာကျမတို့ဗမာပြည်မစင်းသေးဘူး။အခုလောလောဆယ်ကျမတို့ကမြန်မာပြည်မှာအခုတပါးသူ105မိုင်မှာရောင်းနေရတာလေ။ရောင်းအားလည်းတအားများတာလေ။အဝင်အားလည်းတအားများတာဟိုစားတည့်ရဆိုရင်တော့အစီးအခု190နဲ့200ကျားမှဝင်တယ်အဲရောင်းလို့အားနဲ့ဝယ်လို့အားလည်းမမြတဲ့သဘောလေးရှိရပေါ့နော်အဲဒီကျမတို့ရေသွေးကရေတက်အားများတော့တရုတ်ပြည်ထဲရောက်တော့သူကအထားမခံဘူးတအားပုတ်တာအဲ့ဒါကြီးကြောင့်ပေါ့အမျိုးမျိုးကြောင့်ဈေးကွက်တွေလည်းမကောင်းတာ
အရင်ကရရဲ့ဖျဲသည့်ဈေးနှုန်းတွေတဝက်လောက်အကျိုးမြတ်နေသွားရလို့ဖျဲကုန်တယ်ကြီးကပြောပါတယ်မြန်မာဘက်ကပို့ကုန်အနေနဲ့ဖရဲသခွားနဲ့ပဲမျိုးစုံရေထွက်ကုန်နဲ့ကျွင်းနွားစားရကုန်တွေကိုကားစီးရေ300ဝန်းကျင်လောက်တင်ပို့နေပြီးတရုတ်ဘက်ကတော့စက်ပြိုးရေး3ပစ္စည်းတွေအိမ်ဆောက်ပစ္စည်းတွေနဲ့ကလေးကစားစရာအပါအဝင်စားတောက်ကုန်မျိုးစုံကိုတရက်ကိုကုန်ကားအစီး1000ကျော်လောက်မြန်မာပြည်ထဲကိုနေရာတင်သွင်းနေရလဲဖြစ်ပါတယ်ဒါဟာတရုတ်ဘက်ကသွင်းကုန်နဲ့မြန်မာဘက်ကပို့ကုန်အချို့အစား3စားတစ်စားမကကွာနေရလဲဖြစ်ပါတယ်တရုတ်ဘက်ကမြန်မာကုန်ယူစည်းရေးကိုကန့်သတ်ချက်တွေလုပ်လာရတာကတရုတ်အစိုးရရဲ့ကုန်သွယ်ရေးမူဝါဒအခြေအနေအပြောင်းလဲနဲ့လည်းအဓိကသက်ဆိုင်နေပါတယ်။ AQSIQ လို့ခေါ်တဲ့တရုတ်အကောက်ခွန်ဌာနရဲ့ကုန်ပစ္စည်းအရေးသွေးစောက်ကြီးစစ်ဆေးဌာနကသူ့နိုင်ငံတွင်ဝင်လာတဲ့ဘဲကုန်ပစ္စည်းမဆိုဓာတ်ရိုက်ကျက်မှတ်စစ်ဆေးနေရာကြောင်းတရုတ်ဘက်ကသတ်မှတ်ထားတဲ့စံရင်းစံနှုန်းတွေနဲ့ကန့်ညင်မှုရှိအောင်မြန်မာဘက်ကလက်ရှိမှာလိုအပ်တဲ့ပြင်ဆင်မှုတွေကိုလုပ်ဆောင်တင်ကြောင်းစီဝါကုတန်ဝင်ကြီးဌာနရဲ့အမည်မဖော်သူတဲ့အရာရှိတူကဗီဒီယိုရေးကိုပြောပါတယ်စီဝါကုတန်ဝင်ကြီးဌာနရဲ့အချက်အလက်တွေမှာမူဆယ်နေဇတ်ကုန်တွယ်စကန်ကနေမြန်မာဘက်ကပို့ကုန်ပမာဏဟာအခုနှစ်ဩဂုတ်လအထိအမေရိကန်ဒေါ်လာ1924တန်ရှိပြီးတရုတ်ဘက်ကသွင်းကုန်ပမာဏကတော့တန်ပေါင်း1619ရှိရလို့ဖော်ပြထားပါတယ်ဒါဟာမြန်မာအစိုးရထုတ်ပြန်ထားတဲ့တရားဝင်စည်းရုံးစရာဖြစ်ပြီးဒါကိုကြည့်ချင်းအားဖြင့်မြန်မာဘက်ကပို့ကုန်ဟာတရုတ်သွင်းကုန်ထက်နှစ်ဆနီးပါးများနေရပါဒါပေမဲ့နေဆက်ကတစ်ဖက်တရုတ်ကုန်ပစ္စည်းတွေမြန်မာနိုင်ငံထဲတရားမဝင်ဘလို့ဝင်ရောက်နေလဲဆိုတာအတိအကျမသိနိုင်ပါဘူးနေဆက်ကုန်သွယ်ရေးမှာအထူးသဖြင့်တရုတ်နဲ့ကုန်သွယ်ရေးမှာရေပူအားဖြင့်လက်ခံထားတဲ့အချက်ကတော့မြန်မာဘက်ကလည်လာမှုကြီးများကြီးရှိရဆိုတဲ့အချက်ဖြစ်ပါတယ်မူဆယ်နေဇတ်တခုတည်းကနေတစ်နှစ်တာကုန်စည်စည်းစမှုပမာဏဟာတနိုင်ငံလုံးကုန်သွယ်ရေးပမာဏရဲ့20ရာခိုင်နှုန်းရှိရလို့ကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့တိန့်နှန်းတွေမှာဖော်ပြထားပါတယ်။အရင်ကမြန်မာဘက်ကကုန်င်းပိတ်ယူနန်ပြည်နယ်တွေကိုစံအပါဝင်ပြောင်းပဲဒီစိန်ကြက်ပေါ်ဒီဇယ်ရာဘာတကြားတရက်ပြီးမရှိကနန်းနဲ့ကြောင်မြင့်ရေနာချောတဲ့ယူတင်ပို့ပါတယ်။ ဒီနေ့အတွင်းတရုတ်ရဲ့ကန့်သတ်မှုတွေကြောင့်နေဆက်ကုန်သွယ်ရေးတိတိကျကျကျသွားနိုင်ကြောင်းမူဆယ်ကုန်သွယ်အတိုင်းဝန်ကခန့်မှန်းထားပါတယ်။